ထရမ့်ခေတ်ကတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတချို့ကိုလိုင်းမလုပ်တဲ့အတွက်သူ့အနေနဲ့တောင်းပန်မှုမရှိဘူးလို့သမ္မတဂျိုးဘိုက်ဒန်ကပြောဆိုလိုက်ပါတယ်။လွတ်ဆောင်ခဲ့တဲ့မူဝါဒအားလုံးကဘာမှအတုံးမချခဲ့ဘူး။ဝင်ရောက်ချေချသူအရေးအတွက်လည်းရောမသွားခဲ့ဘူး။မိခင်နဲ့ကလေးတွေကိုခွဲထားတဲ့အရင်မူဝါဒတွေအတိုင်းလိုင်းမလုပ်လို့လည်းဘာမှတောင်းပန်စရာမရှိဘူးလို့သမ္မတဘိုက်ဒန်ကပြောသွားတာပါ။အသက်ဆက်ဆက်နေအောင်နိုင်ငံရေးခုလုံးဝင်တောင်းခံသူတွေကိုအလိုလျောက်နှင်ထုတ်မဲ့ Trump မူဝါဒကိုဆက်ပြီးမကျင့်သုံးတော့ဘူးလို့ Biden အစိုးရကဖေဖော်ဝါရီလ2ရက်ကကြေညာခဲ့ပါတယ်။နှစ်ပတ်အကြာမှာပဲအင်ဂျူကခုလုံးဝင်တောင်းခံသူ Mexican 2000ကျော်ကိုလက်ခံဖို့စီစဉ်နေတယ်လို့ကြေညာခဲ့ပါတယ်။အဲ့ဒီကလေးက American ပြည်ထောင်စုတွေကိုတက်ကြွဝင်ရောက်လာတဲ့ငယ်ရွယ်တဲ့ရှုပ်ကြောင်းချေကြသူအရေးအတွက်တွေလည်းမြင့်တက်လာခဲ့ပါတယ်။အကောက်ကွန်နဲ့နေဆက်လုံကြုံရေးကျမရေးရာရှိတွေဟာလည်းအဆိုပါကလေးငယ်တွေနဲ့လုံမန်းနေကြရပါတယ်။တရားမဝင်ရှုပ်ကြောင်းချေချလာသူတွေထဲမှာအရွယ်ရောက်ပြီးသူတွေနဲ့မိသားစုဝင်လည်းထိုးတူပဲများပြားလာတယ်လို့လူဝင်မှုအရာရှိတွေကပြောပါတယ်။ဘိုက်ဒန်ကတော့သူ့အစိုးရအနေနဲ့နေဆက်ပြတ်ကျော်ဝင်ရောက်လာတဲ့ကလေးငယ်ရေအတွက်ကိုစီမံခန့်ခွဲဖို့အပြေရှားနေတယ်လို့ဆိုပါတယ်။ဒါဟာထရမ့်ရဲ့အတုံးမချခဲ့တဲ့မူဝါဒတွေကြောင့်လို့လည်းဘိုက်ဒန်ရဲ့အရာရှိတွေကဆိုပါတယ်။